ထိုင်းနဲ့တရုတ်နိုင်ငံတို့ကြားမှာကြာခင်ကပဲရခဲ့တဲ့စီးရဲသဘောတူညီမှုတွေကြောင့်နှစ်နိုင်ငံစီးရဲပူးပေါင်းဆောင်ရွက်မှုတွေအတိမ်နဲ့ပတ်သက်ပြီးခံမှန်းချက်တွေထွက်ပေါ်လာနေပါတယ်။တရုတ်ကာကွယ်ရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဘိုးချုပ်ကြီးချန်ဝမ်ကွန်းနဲ့ထိုင်းကာကွယ်ရေးဝန်ကြီးပရာဝတ်ဝန်ဆွမ်တို့ဟာဒီသတင်းပတ်သက်လာအိုနိုင်ငံကာကွယ်အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲအတွင်းတရားတွေ့ဆုံခဲ့တာပါ။အခုရခဲ့တဲ့သဘောတူညီချက်တွေဟာပူးပေါင်းဆောင်ရွက်မှုကိုခိုင်မာစေဖို့ဆိုတာသူတို့ရဲ့တွေ့ဆုံမှုကတရားစီတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့ထိုင်းနိုင်ငံဟာသူ့ရဲ့စီးရဲလိုအပ်ချက်တွေအတွက်တရုတ်ကိုလိုလားတဲ့ပိုးပြီးမိခိုးဖို့တော့မဖြစ်နိုင်ဘူးလို့သတိထားသုံးသပ်ကြပါလေ။ထိုင်းနိုင်ငံရဲ့အမျိုးသားလုံခြုံရေးကောင်စီနဲ့တရုတ်ထောက်လိုင်းအေဂျင်စီတို့ကြားညှိနှိုင်းခဲ့တဲ့သဘောတူညီချက်တွေဟာစီးရဲဆက်ဆံမှုခိုင်မာရေးပညာရေးဤပညာနဲ့ဖွံ့ဖြိုးရေးအပြင်အကြမ်းဖက်မှုချိန်မုံရေးကျွမ်းကျင်သူများအလုပ်ဖွဲ့ရဲ့ပူးတွဲဆောင်ရွက်မှုကိုပုံမခိုင်မာစေဖို့တွေပါဝင်ပါတယ်။ဗိုလ်ချုပ်ကြီးပရာဝတ်ရဲ့အကြံပေးဖြစ်တဲ့နိုင်ငံရေးသုတေသီပန်နစ်တန်ဝတ်တန်နဲ့ယာကွန်ကတော့အခုဆွေးနွေးမှုတွေဟာအင်အားကြီးနိုင်ငံတွေနဲ့ထိုင်းနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုပုံမကျေပြန့်လာတာကိုပြသတာလို့ပြောပါတယ်။